တာအောင်ခင်ဗျာအခု ANP ရခိုင်အမျိုးသားပါတီအနေနဲ့သူတို့ပါတီကလူကိုရခိုင်ပြည်နယ်ဝန်ကြီးချုပ်ရာထူးမပေးရင် NLD အစိုးရကိုစပိတ်မှောက်မယ်အတိုက်ခံနဲ့ပဲရက်တည်မယ်ဆိုတဲ့ကြီးညာချက်ထွက်တာနဲ့ပတ်သက်ပြီးတော့လူတိုင်းကစိတ်ဝင်စားပြောနေရပါတယ
်
တချိန်တည်းမှာပဲဝိသအောင်အမှုပြုတဲ့ALD ဘက်ကပါဝင်လာခဲ့တဲ့ပုဂ္ဂိုလ်တွေနည်းနည်းလည်းဒီကိစ္စနဲ့ပတ်သက်ပြီးသိဘဝင်မကြဆိုရဲအစံလေးလည်းပဲကျွန်တော်ဆက်သက်ကြရပါတယ်။ဥယေတောင်ရဲ့သဘောထားကိုပထမဆုံးရှင်းပြပါခင်ဗျာ
။အဓိကကတော့ကျွန်တော်ပေါ်ရှိနေပတ်သက်တဲ့အရေးကြီးတဲ့ခြေရက်တစ်ခုကိုဆုံးဖြတ်ချက်မျိုးကိုဆုံးဖြတ်မယ်ဆိုရင်စီးစီးအားလုံးကိုပြည့်စုံတယ်။အများရဲ့ဆန္ဒသဘောကိုယူသိတယ်။အခုတော့ကျွန်တော်ကြည့်ရသလားဆိုရင်ကျွန်တော်နဲ့ဒီလိုတော်တော်များများဒီကျေနပ်ချက်ကိုတို့ဖို့အခုလိုရှင်းပြလိုက်တဲ့ဒေသနဲ့ပတ်သက်လို့မဖြစ်ရဘူးများပါတယ်ဒါကမဖြစ်ဘူးကျွန်တော်ပြောချင်တာကမပါတီပေါ်တဲ့ခါမှာရခိုင်ဒီမိုကရေစီအဖွဲ့ချုပ်ဘက်ကကျွန်တော်ဒီဥပဒေဖြစ်တယ်ဘာသာဖြစ်တဲ့ရခိုင်နယ်သားပါတီမှာရာထူးမယူသားဆိုပေမဲ့ကျွန်တော်အရေးကြီးတဲ့ရှင်းပြချက်မျိုးရှင်းမယ်ဆိုရင်ကျွန်တော်ဖိတ်တယ်ကျွန်တော်တော့ကြောင်းကြတယ်အစီပြည်တယ်အခုတော့ကြောင်းနေမကြဘူးအစီတော့မပြေဘူးဆိုတော့ကျွန်တော်အနေနဲ့ဘယ်လိုပြောရမလဲ
ဦးရီတောင်ကောင်းဆောင်တဲ့ ALD ဘက်ကလူတွေကိုအစီမပြေခဲ့ဘူးဆိုတော့ဒီကိစ္စဟာပါတီနှချမ်းကွဲသွားနိုင်တဲ့အခြေအနေရှိနေပါလားခင်ဗျာ
တကယ်တော့ကျွန်တော်ရခိုင်ပြည်နယ်ကအစီရဖို့ဒီနေ့ကိုဖြစ်ပါတယ်ဒီနေ့မှာနိုင်ငံရေးစီးပွားရေးဒီနေ့ရေးအဲ့ဆုံးရွေးချက်ရှိနေတာကိုပြန်ပြီးတော့ဟလာတွေ့ကြလာအောင်လို့ဆိုဆိုရင်အမျိုးသားညီညွတ်ရေးကိုကြီးစားရပါမယ်အမျိုးသားညီညွတ်ရေးဖျားနဲ့ခုနကပြောတဲ့ပြဿနာတွေကိုဖြေရှင်းဖို့ကြိုးပမ်းရမယ်ဒါကြောင့်နှစ်ပါတီပေါင်းတဲ့အခါမှာဘာပဲဖြစ်ဖြစ်အမျိုးသားကလူလူလာလာနိုင်ရောပြီးတော့ပူးပေါင်းခဲ့တယ်အခုဘလို့ပဲပြဿနာဖြစ်ဖြစ်တကယ်တကယ်နိုင်ငံရေးသမားတွေနိုင်ငံရေးသမားဆိုပြီးတော့ဟုတ်ကဲ့ကဲကဲရေချက်ရှိတယ်ရေချက်ရှိတယ်ဆိုရင်အမျိုးသားညီညွတ်ရေးကိုပြပြအောင်မလုပ်ရဘူးပြပြဖို့ပြရတဲ့ပြဿနာတွေကိုလည်းအမျိုးသားရေးအမျိုးသားလုံးရဲ့အကျိုးကိုရည်မြော်ပြီးတော့သိခံရမယ်သိရှိရမယ်သိရနဲ့ဖြေရှင်းနိုင်တယ်အလေးအကျဉ်းတွေရှိဖို့လိုပါတယ
်ဆိုတော့အခုအစိုးရကိုဆက်ပြီးတော့အဲ့လိုအခြေအနေမျိုးဖြစ်လာနိုင်ပါသလားဦးရဲတောင်ပြောသလိုသတိမဟုတ်ပို့ပြီးတော့တင်းတင်းမာမာဖြစ်ပြီးတော့ကွဲသွားနိုင်ပါသလ
ားကျွန်တော်တော့ကတော့ဒါပဲဖြစ်ဖြစ်ဒီနေ့ကျွန်တော်ရခိုင်ပြည်နယ်အနာဂတ်ရှိတဲ့ဖို့နေရာမှာအမျိုးသားညီညွတ်ရေးကိုမပြတ်မနေတည်ဆောက်ဖို့လိုပါတယ်။ဒါကြောင့်ကျွန်တော်တို့ကတော့အမျိုးသားလုံးရဲ့အရေးကိုရှင်းပြပါတယ
်။ဟုတ်ကဲ့အခုကြီးညာချက်ပါတဲ့အချက်လည်းနဲ့ပတ်သက်ပြီးတော့မေးချင်ပါတယ
်။ဟုတ်ကဲ့
ရခိုင်အမျိုးသားပါကြအမတ်ကိုပြည်နယ်ဝန်ကြီးချုပ်ယာရုမပေးရင် NLD နဲ့ပူးပေါင်းမဆောင်ရွက်ဘူး။အတိုက်ခံဖြစ်ဆောင်ရွက်မယ်လို့ဆိုပါတယ်အတိုက်ခံဖြစ်ဆောင်ရွက်တာလည်းပဲတကယ်တော့ဒါဒီမိုကရေစီလမ်းကြောင်းနဲ့တင်းတဲ့လမ်းတလမ်းမှာဒါ့ပြင်မဲ့ဒီလိုဆောင်ရွက်ခြင်းအပြင်ရခိုင်ပြည်နယ်အကျိုးတိုင်းနိုင်ငံလုံးပြည်ထောင်စုတစ်ခုရဲ့အကျိုးဘယ်လိုထိခိုက်နိုင်လဲလို့ဦးရီတောင်တို့တွေ့ပါလေခင်ဗျာ
ကျွန်တော်ကကျွန်တော်ပြောချင်တာကအပြတ်ဆန်နေတဲ့ပါတီရှိမယ်ကျန်တဲ့ပါတီတွေရှိမယ်ငိုရအတိုက်ခံနေနေလဲနေလို့ရပါတယ်ဒါပေမဲ့ဝန်ကြီးချုပ်မပေးရင်ဆိုတာမျိုးကတော့မကောင်းဘူးလို့ထင်ပါတယ်ဘာဖြစ်ဖြစ်ဒီလိုဖြစ်ရတဲ့အကြောင်းဒီဒီနေ့မှဖြစ်လာတဲ့သဘောမဟုတ်ပါဘူး။ဒါကြောင့်လားဖြစ်တဲ့အခါလင်းချက်ကောပုံစံအခြေခံဥပဒေမှာဒီနေ့ဥပဒေတွေကိုဒီနေ့ကဘယ်လောက်ပဲရှိရွေးဝင်ကြည့်ကြည့်ဖြစ်တဲ့ဒါကြောင့်လားဥပဒေဝင်လူကသဘောမတူရင်ဒီနေ့ဥပဒေမဖြစ်ခဲ့တဲ့နာတကရှိတယ်။ဒါကြောင့်လည်းဒီနေ့ဒီမှာပြဿနာတွေရှိခဲ့တယ်။ဒါကြောင့်လည်းလင်းချက်ကောဥပဒေမှာကျွန်တော်တက်တာဖြစ်ပါတယ်။အခုလည်းဒီနေ့ပါအကြမ်းဖက်တော့အနေနဲ့ပါတီတခုဒီနေ့ကိုဟလာဝင်ကြီးချုပ်ဖြစ်ခွင့်မရဘူး။အစိုးရဖွဲ့ကမရဘူးဆိုရက်အကြီးကပြဿနာကြီးနှောင့်ရှက်ဖွဲ့ရှိတော့ပုံမှန်ပြီးပါတယ်။ဒီကကျွန်တော်ကနှောင့်ရှက်ဖွဲ့ရှိတော့ဘယ်လိုပြင်မလဲ။ဘယ်လိုပြင်တော့ပြန်ပါလဲ။ပြင်ဖို့အတွက်ဘယ်လိုကြိုးပမ်းလဲ။ဆိုရမျိုးတွေကိုတခုတပါကမမပြောရနဲ့ဟာဝင်ကြီးချုပ်ရမဆိုရမျိုးတော့မဖြစ်သင့်ဘူးလို့ထင်ပါတယ်
ူလည်းပဲအဓိကအဖြစ်ကတော့ဒေါက်တာအေးမောင်အနေနဲ့လည်းပဲအဲ့ဒီအချက်ကိုပဲသူစန့်ကျင်ကန့်ကွက်လိုတဲ့သဘောလိုထင်ပါတယ်။ဒါဘ ഹു အစိုးရကထုတ်ပြန်ထားပြီးတော့ဘ ഹു ကခန့်အပ်ပေးတဲ့ဝန်ကြီးချုပ်ကသာဖြင့်ပြည်နယ်ကိုအထုတ်တယ်ဆိုတဲ့သဘောအရင်တုန်းကလည်းအငင်းပွားခဲ့တဲ့ကိစ္စအခုလည်းတိုင်းရင်းသားတွေအားလုံးလူလားနေတဲ့ကိစ္စဒီကိစ္စနဲ့ပတ်သက်ပြီးသူကအဓိကယက်တည်ရလို့ထင်ပါတယ်
။ကျွန်တော်ပြောချင်တာကဒီလိုပါ။ကျွန်တော်နိုင်ငံရေးသမားဖြစ်လာတာကကျောင်းချဆောင်ဆောင်ဖို့တောင်းဖို့ရစလာတောင်းဖို့တောင်းဖို့ရာထူးတခုတောင်းဖို့ကြဘောပါ။အဓိကရခိုင်မျိုးသားများရဲ့ဆုံးရှုံးနေတဲ့အမျိုးသားရပ်ခံတဲ့ကိုရဖို့အတွက်နိုင်ငံရေးလုပ်ကြပါ။အဓိကပြောချင်တာကဒီနယ်မှာကိုယ်ပိုင်ချက်ချက်ပဲရဖို့ကိုကျမကိုအတိအကျညာဖို့ကြိုးပမ်းနေတာပါ။အဲ့ဒီအတွက်ဆိုရင်မတောင်းရှက်ပြစ်ပို့ကိုဒီရည်ဒီအတိအကျဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့ကတော့မတောင်းရှက်ပြစ်ပို့ဒီရည်ကိုပဲအတိအကျပြောမယ်နဲ့တော့ဝင်မယ်ဆိုတာကိုပြောချင်ပါတယ
်။ဟုတ်ကဲ့ကျွန်တော်တခုမေးချင်ပါသေးတယ်ဥအေးသာအောင်ကိုသာတကယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရကနေရာတာဝန်တစုံတရာကန့်လှန့်လာရဆိုရင်ဥေးတောင်ဘယ်လိုသဘောထားမှာလဲခင်ဗျာ
ကျွန်တော်နိုင်ငံရေးလုပ်တာဒီရာထူးလူချင်းလို့နေရာလူချင်းလို့လုပ်တာမဟုတ်ပါဘူးဒီလူတွေတက်ခရပ်ပြီးတော့ဒီလူတွေအတွက်ပြောဖို့ဒီလူတွေအတွက်ရုပ်ဖို့ကျွန်တော်နိုင်ငံရေးလုပ်တာပါကျွန်တော်အနေနဲ့ဒီစီရာထူးဒီစီနေရာမှာအဲ့ဒါပြောလဲမပြောနိုင်ခဲ့ပါဘူးအခုလည်းပဲကျွန်တော်ကြည့်ပေးကြတယ်ခံမှန်းပြီးတော့ကြောက်ကြတယ်ဂျာလီတွေပါရေးကြတယ်မေးလည်းမေးတယ်ဒါပေမဲ့ဂျာလီကဣတိကြကြမတည်မကြဖြစ်တဲ့အခါကျတော့ကျွန်တော်ကပြောဖို့လည်းဖြစ်ပါတယ
်ဟုတ်ကဲ့ကျွန်တော်နောက်ဆုံးမေးချင်တာကအခုဒေါက်တာအေးမောင်တို့ရဲ့ဒီကြီးညာချက်ထုတ်ပြန်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ပါတီရင်းမှာအတော်လေးဒါကွဲပြဲသွားနိုင်တဲ့အခြေအနေရှိနေတယ်လို့ตําได้ครับดิกิซา2เพ็ดปีเลยต้อนหน่ายได้อะหล่าๆสิบาดล่ะปีเลยต้อนหน่ายอ๋อเบลูส่งแย่หน่ายเมลูทีมมาแล้วครับเนี่ยเนาะสุนเนี่ยเปียวไ
ปครับประมาณก็ในไอ้ปาร์ตี้ตัวอ่ะอเมริกันญีญอยกูดีชอบสุดแล้วญีญอยกูดีชอบแกสุดเลยญามาอะเปียวแท้ๆเนี่ยดีชอบสุดไม่เอาในนี้ก็ชอบในนี้ก็มาเดียวอันนี้แหละครับแกအမေခေစီကျင့်စဉ်ပါတီအတွက်လုပ်ထုံးလုပ်ပြီးနိုင်ငံရေးပါတီတကူရဲ့လုပ်ရမယ်ကျင့်ထုံးကျင့်စဉ်တွေကိုလိုက်နာပြီးတော့လုပ်မယ်ဆိုရင်ဒီလိုရေးဆိုတာဖြစ်ပါတယ်။ဒါကကပြောချင်တယ်ပြောလို့မဖြစ်ပါဘူး။တကယ်တကယ်ဒီလိုရေးကိုဘူတီတဲ့တိတ်တိတ်စိတ်နဲ့ဟာလားစဉ်းစဉ်းစဉ်းစဉ်းပြောဖို့လိုပါတယ
်။ဟုတ်ကဲ့ဆိုတော့ဒီလို
ဒီတော့ကျွန်တော်အတွက်ညီမျိုးသားလုံးအတွက်ကြောက်တဲ့ခါမှာအမျိုးသားရေးကိုကြီးမားပြီးတော့အမျိုးသားညီမျိုးရေးကိုကြီးမားပြီးတော့ပြောဖို့လိုပါတယ
်။ဆိုတော့အခုပြန်လဲပြီးတော့ဦးဝေတောင်တို့ဘက်ကဒီစီစီအစည်းအဝေးကိုပြန်ခေါ်ပြီးတော့ဒါကိုတင်ပြမယ်ပြည်လဲအောင်နှိမ့်နိုင်မယ်ဆိုတော့အဲ့လိုညာစဉ်းစားထားပါလားဘယ်လိုပြည်လဲအောင်ဖြစ်ရှင်းတော့ဖို့စဉ်းစားထားပါလဲခင်ဗျာ
။ကျွန်တော်ဘက်ကတော့ဘာပဲဖြစ်ဖြစ်ကျွန်တော်ဒီနေ့ကအရှင်းဆုံးဒီနေ့ဖြစ်တဲ့တခြားဒီနေ့ကတည်းကပြဿနာတွေများပါတယ်ဒီတော့ဒီစိတ်ကောင်းမှုတွေပြဿနာတွေကိုကျော်လွှားနိုင်ဖို့ညီညွတ်တဲ့အမျိုးသားဟုတ်လားညီညွတ်ရေးကိုဒီစားဖို့လိုပါတယ်ဒါကြောင့်ဘယ်လိုပြဿနာပဲဖြစ်ဖြစ်ဘယ်လိုကိစ္စမျိုးပဲပေါ်ပေါ်ညီညွတ်ရေးကိုပြန်ပြီးတော့
ဟုတ်ကဲ့စီစီအစီအစဉ်ကျင်းပဖို့တောင်းဆိုတင်ပြဖို့အစီအစဉ်ရှိပါလားညောအဓိက
ကျွန်တော်အနေနဲ့တော့တင်ပြတာချက်တကယ်တော့ဘုရားအဖွဲ့အချင်းမှုအဖွဲ့ဒီမှာတောင်းဆိုပါတယ်စင်တော်တဲ့ဂျင်းမျိုးမှာခေါ်ဆင်းတယ်လို့နေပါတယ်
တော်ရရှိမှာခင်ဗျာအဲ့ဒါကတော့ဥယျဇောင်ရဲ့သဘောထားအမြင်ဖြစ်ပါတယ်နောက်တစ်ပတ်မှာတော့ဒေါက်တာအေးမောင်ကိုဆက်သွယ်ပြီးသူတို့ဘက်ကသဘောထားအမြင်ကိုတင်ပြနိုင်အောင်ကြိုးစားပါမယ်